Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American တန်ရဲ့2022ခုနှစ်နိုဝင်ဘာလ6ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကို American မြောင်စု Washington DC မြို့တော်ကနေလိုင်းနိုမီတာ3249လိုင်းလိုက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကပါရုပ်သံအဖြစ်နဲ့ဓာတ်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မခင်ဗျတို့ပါဒီမနက်ခင်းသတင်းတွေကိုကိုစုံမိုးကျော်နဲ့အတူပြောပြပေးပါမယ်ယူကရိန်းစစ်ပွဲဟာတန်တမန်နီးနေတာအဆုံးသတ်နိုင်မယ်လို့ကမ္ဘာအထင်ကြီးခေါင်းဆောင်တွေ The Elders အဖွဲ့ကပြောပါတယ်ရုရှားစစ်ပြေးတွေကြောင့်အင်းနီဂျင်ဂျော်ဂျီယာနိုင်ငံမှာစီးပွားရေးကတိုးတက်လာပါတယ်အီရန်ကအဆင့်30နဲ့ပြစ်လွတ်ရတဲ့ဒုံးကျည်ကိုပထမဆုံးဖြစ်နေအောင်မင်းဆက်တက်ပြစ်လွတ်နိုင်ပါပြီဒီလိုထူးခြားတဲ့သတင်းလေးတွေကြားပါပါကိုညောင်ဝင်းအောင်
ဟုတ်ကဲ့ပါခင်ဗျာအဲ့လိုထိတ်တန့်ရောက်သတင်းတွေတင်ပြပြီးတဲ့အခါမှာတော့ဒီထိုင်းမြန်မာနယ်စပ်မှာလက်နက်မှောင်ခိုတွေဖမ်းမိတဲ့သတင်းပေးပို့ချက်ကိုလည်းနားဆင်ရမှာပါအဲ့ဒီနောက်မှာတော့ဒီကလေးတွေစိတ်တန်ရဘလို့ရရှိတယ်လဲဆိုတော့တို့အတန်တင်ပြချက်မှာဆိုရင
်ဘယ်ဖွဲ့ကပဲလို့လို့ကျွန်တော်တင်တယ်ဒီကလေးတငယ်ဆိုတာအင်မတန်မှနိုင်ငံရဲ့အနာဂတ်ဖြစ်တယ်ပေါ့ချင်းဝရကဒီကလေးတငယ်ကိုလုံးဝ
သတင်းတွေပြီးမှအပြည့်စုံကိုနားဆင်ရမှာဖြစ်ပါလိမ့်ခင်ဗျာအခြားအပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ဖို့ပြင်ဆင်နားပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုစုံမူကျော်တို့ပြောပြပေးပါအောင်ခင်ဗျာ
ယူကရိန်းတောင်ပိုင်းကဒနီပရိုမြစ်အနောက်ဘက်ကမဟာဗျူဟာချက်စိတ်ကမ်းမြို့ဖြစ်တဲ့ခါဆန်ကိုထိန်းချုပ်နိုင်ရတဲ့ပြင်းထန်တဲ့တိုက်ပွဲတွေဆင်နွှဲဖို့ယူကရိန်းတပ်သားတွေပြင်ဆင်နေချိန်မှာပဲအဲ့ဒီမြို့မှာပောက်ကွဲမှုတွေဖြစ်ပွားနေပါတယ်။ခါဆန်ဒေသမှာအခြေအနေဆိုးနေတဲ့အတွက်တိုက်ပွဲဖြစ်နေတဲ့ဒီဒေသကနေဒေသခံတွေဘေးလွတ်ရာပြောင်းရွှေ့ဖို့ရုရှားဘက်ကလှုံ့ဆော်နေပါတယ်။ February လကစပြီးယူကရိန်းကိုရုရှားဝင်သိမ်းတဲ့ထဲကတခုတည်းသောမြို့ကြီးဖြစ်တဲ့ခါဆန်မြို့ကအရသာ 9,000 လောက်ကိုရုရှားကရွှေ့ပြောင်းပေးခဲ့ပြီးပါပြီ။ရုရှားတပ်တွေရှေ့တန်းကတချို့နေရာတွေအတွက်သုံးဆတိုးတိုက်ခိုက်နေတယ်လို့တနေ့ကိုတိုက်ပွဲပေါင်း80လောက်ဖြစ်ပွားနေတယ်လို့ယူကရိန်းကြီးတပ်တမှုကြီးကတောက်ကြနေမှာပြောပါတယ်။ဗြိတိန်ကာဝေးဝန်ကြီးဌာနထုတ်ပြန်ချက်တမှာတော့ရုရှားကလူသစ်စုဆောင်းထားတဲ့တပ်သားတွေနဲ့ပတ်သက်ပြီးသူတို့ဟာတင်နန်းပေးလက်ချက်မှုတိတ်မရှိဘူးလို့ပြောပါတယ်။ရုရှားကြီးတပ်ကတော့စုဆောင်းထားတဲ့တပ်သားသစ်3000လောက်ကိုတင်နန်းတွေပေးထားတယ်လို့စက်တင်ဘာလထဲမှာပဲကြေညာခဲ့ပါတယ်။
ယူကရိန်းစစ်ပွဲမှာတစ်ဖက်ကနေအပြတ်အသတ်အနိုင်ရရှိဖို့ဆိုတာမဖြစ်နိုင်ကြောင်းနဲ့တန်တမာရေးဤအရာဆွေးနွေးဖြေရှင်းတဲ့နိဒန်းသာလျှင်စစ်ပွဲကိုအဆုံးသတ်နိုင်မှာဖြစ်တယ်လို့နန်ဆန်မန်ဒဲလာဦးဆောင်ဖွဲ့စည်းခဲ့တဲ့ကမ္ဘာအထင်ကရခေါင်းဆောင်ကြီးများအဖွဲ့ကတောက်ကြနေတုန်းကပြောဆိုခဲ့ပါတယ်ဒီကိစ္စကိုယူကရိန်းသမ္မတဇာလင်စကီထံကိုအကြောင်းကြားခဲ့တယ်လို့အဖွဲ့ရဲ့လက်ရှိဥက္ကဋ္ဌအိုင်ယာလန်သမ္မတဟောင်းမယ်ရီရောဘစ်ဆင်က AB သတင်းဌာနကိုပြောဆိုခဲ့ပါတယ်
We need to encourage more thinking about how it will end in
order to get the ukraine people to take it seriously ပျက်စီးစေတဲ့ဒီစစ်ပွဲမှာတစ်ဖက်စလုံးကိုလက်နက်ခဲယံနေတိုးပြီးပြည်ဖြစ်တင်းပေးနေတာကိုစန့်ကျင်တဲ့အတွက်ဒီစစ်ပွဲကိုဘယ်လိုအဆုံးသတ်နိုင်မလဲဆိုတဲ့စိတ်ကူးအကြံဉာဏ်တွေရရှိလာအောင်အားပေးဖို့လိုပါတယ်လို့သမ္မတဟောင်းမယ်ရီရောဘစ်ဆင်ကပြောဆိုသွားတာဖြစ်ပါတယ်ကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးဟောင်းဇိတ်အယ်ဟူဆိန်ကလည်းဆွေးနွေးဖြေရှာရေးကိုသဘောတူပါတယ်ဒါပေမဲ့ဒီလိုပြောဆိုတာဟာရုရှားရဲ့ရ ရုရှားရဲ့ရန်လိုကျူးကျော်မှုကိုခံရတဲ့ယူကရိန်းကိုသူ့ရဲ့အချုပ်အခြာအာဏာကိုအလျှော်ပေးဖို့တောင်းဆိုတာမဟုတ်ဘူးလို့လည်းပြောဆိုပါတယ်။အထင်ကရခေါင်းဆောင်ကြီးများအဖွဲ့ကရုရှားကယူကရိန်းကိုကျူးကျော်တဲ့အဖြစ်အပေါ်ပြစ်တင်ရှုံချထားပြီးဒီကျူးကျော်မှုဟာကုလသမဂ္ဂဗရိညင်စာတမ်းကိုချိုးဖောက်ရာကျတယ်လို့ကမ္ဘာတည်ငြိမ်ရေးနဲ့ငြိမ်းချမ်းရေးကိုပြက်ပြားစေတယ်လို့လည်းပြောဆိုထားကြောင်းပါခင်ဗျာ။
ယူကရိန်းမှာဖြစ်ပေါ်နေတဲ့စစ်ပွဲကြောင့်ဥရောပတလောအခက်ကြုံနေရခြင်းမှာဂျော်ဂျီယာနိုင်ငံကတော့မမျှော်လင့်မဲ့နဲ့စစ်ပွဲကြီးဖွံ့ဖြိုးလာခဲ့ပါတယ်။ယူကရိန်းကိုရုရှားဝင်တိုက်တန်တဲ့ဒီစစ်ပွဲအတွက်ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့လူသစ်ဆူဆောင်းမှုတွေကြောင့်ရုရှားနိုင်ငံသားတသိန်းကျော်လောက်ဂျော်ဂျီယာနိုင်ငံနဲ့ဝင်ရောက်ခိုးလွန်ခဲ့တဲ့နောက်ပိုင်းဒီနှစ်အတွက်ကမ္ဘာမှာအများဆုံးစစ်ပွဲဖွံ့ဖြိုးတဲ့နိုင်ငံတစ်နိုင်ငံဖြစ်လာခဲ့တာပါ။ကမ္ဘာနိုင်ငံအများစုမှာစစ်ပွဲကြီးချိန်နဲ့ပြီးကတ်ဆိုင်မဲ့အန္တရာယ်ကြုံနေရခြင်းမှာလူရေ3,000ခွဲကျော်နေထိုင်တဲ့ဂျော်ဂျီယာမှာတော့ဒီနှစ်အတွက်စီးပွားရေးက10ရာခိုင်နှုန်းလောက်တိုးလာနိုင်ခြင်းရှိတယ်လို့စီးပွားရေးစောင့်ကြည့်လေ့လာသူတွေကပြောပါတယ်။ February 24ရက်ယူကရိန်းကိုရုရှားဝင်တိုက်တဲ့နောက်ဂျော်ဂျီယာနိုင်ငံနဲ့ပရမအကျင့်ဖြစ်တဲ့ရုရှားနိုင်ငံသား4,000ကျော်ရောက်လာတယ်။မကြသေးခင်ကရုရှားသမ္မတပူတင်ရဲ့တပ်သားတွေစုဆောင်းမှုကြောင့်လည်းဒုတိယအခြေနဲ့ဆုတ်လိုက်ပြုံလိုက်ရောက်လာတာဖြစ်ပြီးတော့ဒီနှစ်ထဲဂျော်ဂျီယာကိုဝင်လာတဲ့ရုရှားနိုင်ငံသားစုစုပေါင်းကအနည်းဆုံး3,000လောက်ရှိနေပါတယ်။အခုလိုဝင်ရောက်လာသူတွေနဲ့အတူသူတို့ရဲ့ငွေတွေပါဂျော်ဂျီယာထဲကိုရောက်လာတာဖြစ်ပြီးတော့ April ကနေ September လတည်းရုရှားကနေဂျော်ဂျီယာဘဏ်တွေထဲလွှဲခဲ့တဲ့ငွေကဒေါ်လာ10,000ကျော်ပိုရှိပြီးဒါကမနစ်ကထက်50လောက်များနေတယ်လို့ဂျော်ဂျီယာဗဟိုဘဏ်ကပြောပါတယ
်။ American သမ္မတဂျိုးဘိုင်ဒန်က Afghanistan နိုင်ငံကိုစိတ်ပြတ်ဖွယ်ရအရလို့ပြောဆိုခဲ့တဲ့အပေါ်တာလီဘန်တွေကပြင်းပြထန်ထန်ဝေဖန်တုံ့ပြန်လိုက်ပါတယ်။ဒီလိုပြောဆိုတာဟာသူတို့ရဲ့စိတ်မသက်မသာဖြစ်မှုမနာလိုမှုတွေကနေပေါ်ထွက်လာတဲ့စကားဖြစ်တယ်လို့စနေနေ့ကကဘူးမြို့တော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတာလီဘန်ပြောရေးဆိုခွင့်ရှိသူဇဗီဟူလာမူဂျာဟစ်ကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့သောကြာနေ့ကအမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာကယ်လီဖိုးနီးယားပြည်နယ်မှာအာဖဂန်စစ်ပြန်စစ်မှုထမ်းဟောင်းတွေနဲ့တွေ့ဆုံစဉ်မှာအာဖဂန်ကိုစိတ်ပြတ်ဖွယ်ရာအရက်လို့ပြောဆိုခဲ့တာဖြစ်ပါတယ်။တာလီဘန်ပြောရေးဆိုခွင့်ရှိသူကတော့အာဖဂန်ကိုတာလီဘန်တွေပြန်လည်သိမ်းပိုက်ပြီးနောက်ငြိမ်းချမ်းတည်ငြိမ်မှုရှိကြောင်းနဲ့အာဖဂန်ပြည်သူတွေဟာသူတို့ရဲ့နေထိုင်ဘဝတွေကိုပုံမှန်ဖြတ်သန်းနေကြတယ်လို့လည်းပြောဆိုပါတယ်။သမ္မတဂျိုးဘိုင်ဒန်ဟာပြီးခဲ့တဲ့နှစ်ဩဂုတ်လတုန်းကအာဖဂန်ကနေအမေရိကန်ဥဆောင်တဲ့နေတိုးတပ်ဖွဲ့တွေကိုပြန်လည်ရုပ်သိမ်းခဲ့ပါတယ်။အာဖဂန်ကိုအမေရိကန်ဥဆောင်တဲ့တပ်တွေ2001ခုနှစ်ကတည်းကစတဲ့ဝင်ရောက်တိုက်ခိုက်ခဲ့သိမ်းပိုက်ခဲ့တာဖြစ်ပြီးအမေရိကန်သမိုင်းမှာအကြဆုံးစစ်ရေးအရဝင်ရောက်ဆောင်ရွက်မှုဖြစ်ပြီးခံမှန်းချေအမေရိကန်ဒေါ်လာတန်ပေါင်း2,000,000,000ကုန်ကျခဲ့တယ်လို့ Brown Tech သူကခံမှန်းတွက်ချက်ထားပါခင်ဗျာ။
ဒီ American Dam နဲ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းထိုမီတာ32 kHz 633နဲ့6383ညလိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
် View American Dam မနေ့ခင်းသတင်းတွေကိုဆက်လက်ကြည့်ညာနေပါတယ်ဂျူရုတင်ဆောင်ထားတဲ့ဒုံးပြန်တစင်းကိုစနေနေ့မှာဆန့်သက်လွှတ်တင်ခဲ့တယ်လို့အီရန်တော်လှန်ရေးအဆောင်တပ်ရဲ့ပြောကြားချက်ကိုအီရန်ဆိုးရရဲ့ IRNA သတင်းမှာဖော်ပြထားပါတယ်။ကမ္ဘာပတ်လမ်းထဲကိုဂျူရုတွေလွှတ်တင်ရမှာတုံးတဲ့တာဝဲပစ်ပဲထင်းတက်ဒုံးစနစ်နည်းပညာဟာနျူကလ িয়ার ထိပ်ပုတက်ဒုံးကြီးတွေအတွက်ပါတုံးနိုင်တဲ့အတွက်အခုလိုလှုပ်ဆောင်မှုကအမေရိကန်ကိုစိုးရင်လာစေတာဖြစ်ပါတယ်။ဒါပေမဲ့အီရန်ဆိုးရကတော့ဒီလိုတုံးဖို့ရည်ရွယ်ချက်သူတို့မှမရှိဘူးလို့အမြဲညင်ပါတယ်။ဂျူရုတင်ဆောင်ထားတဲ့ဒုံးမြန်ဟာအခဲလောင်စားဆုံးအင်ဂျင်တက်ဒုံးမြန်ဖြစ်ပြီးတော့ဒါဟာပရမဆုံးစမ်းသပ်မှုဖြစ်တယ်လို့လုံးဝအောင်မြင်မှုရှိတယ်လို့လည်းသတင်းမှာဖော်ပြပါတယ်။ပေါင်190ကျော်လေးတဲ့ဂျူရုကိုကမ္ဘာမြေပြင်ကမိုင်300ကျော်ကကမ္ဘာပတ်လမ်းနဲ့ရောက်အောင်အဆင့်30နဲ့ပြစ်လွှတ်ရတဲ့အီရန်ထုတ်ဂဲဟမ်တရာဒုံးမြန်ကိုပရမဆုံးစမ်းသပ်အောင်မြင်တာဖြစ်ကြောင်းလည်းဖော်ပြထားပါတယ်။ဒီဒုံးပြန်ကိုထုတ်လုပ်တဲ့အီရန်တော်လိုင်းအဆောင်တရဲ့အာကာသစူးစမ်းရေးဌာနအကြီးအကဲကဒါကိုအီရန်ဆက်သွယ်ရေးဌာနအတွက်အီရန်ရဲ့နဟစ်ဆက်သွယ်ရေးဂျိုးရုလွှတ်တရားမှာတုံးမယ်လို့ပြောပါတယ
်။အီဂျစ်နိုင်ငံမှာတနင်္ဂနွေနေ့စတင်ကျင်းပမယ် COP27 ရာသီဥတုဆိုင်ရာကမ္ဘာထိပ်သီးအစည်းအဝေးကျင်းပမယ်ရှရမ်အယ်ရှတ်မြို့မှာ တင်းကျပ်ကတ်သတ်မှုတွေလှုပ်ထားတဲ့အတွက်ဆန္ဒပြတောင်းဆိုတာတွေကိုလှုပ်ဖို့မလွယ်ဘူးလို့ယာဒီဥရုအရေးလှုပ်ရှားသူတွေကပြောဆိုပါရတယ်။အီဂျစ်နိုင်ငံမှာဆန္ဒပြတာတွေကိုလုံးဝနီးပါးပိတ်ပင်ထားပြီးယာဒီဥရုအရေးဆန္ဒပြသူတွေအတွက်သီးသန့်နေရာတွေကိုသတ်မှတ်ပေးထားပါတယ်။ဒါပေမဲ့ဒီနေရာတွေဟာဘယ်နားမှာလဲဆိုတာဘယ်သူမှတိတိကျကျမသိရပဲဆန္ဒပြဖို့ခွင့်ပြုချက်ကိုလည်း36နာရီကြိုတင်ယူရမယ်လို့သတ်မှတ်ထားပါတယ်။မျိုးရင်းခရီးသွားလုပ်ငန်းလုပ်ကင်သူတွေကိုအိမ်ပြန်ခိုင်းထားပြီးဆက်လက်လုပ်ကင်ဖို့လိုအပ်သူတွေကိုအထူးလုံခြုံရေးကပ်ပြားတွေထုတ်ပေးထားပါတယ်။အပန်းဖြေလာရောက်သူတွေလည်းလုံခြုံရေးဂိတ်တွေကနေလက်ပြန်ကြရပါတယ်။ဟိုတယ်ကတွေလည်းဆယ်စားလောက်တက်သွားခဲ့ပါတယ်။ကုလသမဂ္ဂကနေ့စဉ်ကြီးမှုကျင်းပခဲ့တဲ့ဒီရာသီဥတုဆိုင်ရာကမ္ဘာထိပ်သီးညီလာခံကျင်းပရာနေရာမှာကမ္ဘာအရက်ရက်ကရာသီဥတုအရေးလှုပ်ရှားသူတွေစုယုံရောက်ရှိလာပြီးဆန္ဒပြတောင်းဆိုလေးရှိပါတယ်။ပြီးခဲ့တဲ့နှစ်ကတော့စကော့တလန်နိုင်ငံဂလာစကိုမြို့မှာကျင်းပခဲ့တဲ့ COP26 တုန်းကလူတသိန်းလောက်ချီတဲ့ဆန္ဒပြခဲ့ပါတယ်။ဒီနှစ်မှာတော့အီဂျစ်မှာတော့ဆန့်ကျင်ဘက်အခြေအနေတွေဖြစ်နိုင်တယ်လို့ရာသီဥတုအရေးလှုပ်ရှားသူတွေကပြောဆိုထားပါတယ်။
ရွှေပြောင်းချေချသူတွေကိုခဲစင်လာတဲ့သင်းမောတွေကိုအီတလီကသူ့စိတ်ကမ်းမှာကတ်ခွန့်မပေးသေးတဲ့အတွက်ဒုက္ခသည်1100လောက်ပင်လယ်ပြင်ထဲမှာစောင့်ဆိုင်နေရပါတယ်။ဒုက္ခသည်300လောက်ကိုတင်ဆောင်လာတဲ့ဂျာမနီသင်းမော2ဆင့်ဟာစနေနေ့ကဆစ်စလီအရှိတ်ကမ်းလွန်ပင်လယ်ပြင်မှာစောင့်ဆိုင်နေရတာဖြစ်ပြီးတော့သင်းမောတစ်ဆင့်အတွက်ကမ်းကတ်ခွန့်ရထားပေမဲ့နောက်တစ်ဆင့်အတွက်တော့ကတ်ခွန့်ရမရမသိရသေးပါဘူး။အီတလီကလက်ရာဆွန်းနဲ့ဥဆောင်တဲ့အစိုးရကလူသားဆန္ဒမှုဆိုင်ရာကယ်ဆယ်ရေးသင်္ဘောတွေကန့်ကွက်ခွင့်ပိတ်ပင်ဖို့အတွက်ဆုံးဖြတ်ထားတဲ့အတွက်သူတို့ရဲ့အခြေအနေဟာမရေမရာဖြစ်နေစေပါ။ဥရောပကလူသားဆန္ဒမှုအကူအညီပေးအဖွဲ့တွေတကယ်တင်ထားတဲ့ဒုက္ခတွေ1100ကျော်ဟာမြေထဲပင်လယ်ထဲကသင်္ဘော၄ဆင်းပေါ်မှာရှိနေပါတယ်။အဲ့ဒီထက်ကပြီးခဲ့တဲ့သတင်းနှစ်ပတ်လောက်ခရီးကသင်္ဘောတွေနဲ့ကဲလာတဲ့ဒုက္ခတွေတချို့ရဲ့အခြေအနေဟာတိတ်ကိုဆိုးဝါးနေတာလည်းဖြစ်ပါတယ်။အီတလီရေးပိုင်းနဲ့ထက်ရောက်နေတဲ့ဂျာမနီလူသားဆန္ဒမှုအကူအညီပေးရေးအဖွဲ့ရဲ့တင်မော20နဲ့ကကန့်ကွက်ခွင့်ရထားတဲ့ Humanity One တင်မော်ပေါ်မှာဒုက္ခတွေက200နီးပါးပါပါတယ်။အဲဒီကကလေးငယ်တွေနဲ့ဆေးကုသမှုလိုအပ်နေသူတွေအတွက်ပဲကန့်တက်ခွင့်ကိုပေးထားပါတယ်။နောက်တစ်ဆင့်ဖြစ်တဲ့ဒုက္ခတွေ100နီးပါးပါတဲ့တင်မော်အတွက်တော့အကြောင်းမပြန်သေးပါဘူး။ဂျာမနီနဲ့ပြင်သစ်တို့ကဒုက္ခတွေတွေကတချို့ကိုသူတို့လက်ခံမယ်လို့ပြောကြခဲ့တဲ့နောက်အီတလီကတင်မော်တစ်ဆင့်ကိုကန့်ကွက်ခွင့်ပေးခဲ့တာလည်းဖြစ်ပါတယ်။
အိန္ဒိယနိုင်ငံမြောက်ဘက်ကအမရဆာမြို့မှာဟိန္ဒူအစွန်းရောက်ဘာသာရေးခေါင်းဆောင်တူကိုဘာသာရေးယုံကြည်မှုအပေါ်စော်ကားတယ်လို့ဆွဆွဲပြီးတောက်ကြနေတုန်းကတနတ်သမားတူကပြစ်ခတ်ခဲ့တဲ့အတွက်သေဆုံးသွားပါတယ်။ဟိန္ဒူရှက်ရှင်နာအခြေခံဝါဒီဘာသာရေးအုပ်စုတစ်ခုရဲ့ခေါင်းဆောင်ဖြစ်တဲ့အသက်58နှစ်အရွယ်စတီးယာစူရီကိုစစ်ဘာသာဝင်တို့ရဲ့အထွတ်အမြတ်ထားရာရွှေကြောင်းတော်အနီးမှာတနတ်သမားကပြစ်ဒဏ်ခဲ့ပါတယ်။တနတ်သမားရောက်လာပြီးလူများရှိမှာပဲအချက်ပေါင်းများစွာပြစ်ခတ်ခဲ့တယ်လို့ရဲအယားရှိအရန်ပယ်စင်းက AFP သတင်းဌာနကိုပြောဆိုခဲ့ပါတယ်။တနတ်သမားဟာလိုင်စင်နဲ့ကိုင်တဲ့တနတ်နဲ့ပြစ်ခတ်ခဲ့တာလို့ရဲတွေကလည်းပြောဆိုပါတယ်။တနတ်သမားကတော့ရဲတွေကဖမ်းဆီးထားပါတယ်။ဒေသဆိုင်ရာသတင်းဌာနရဲ့ပြောဆိုချက်တွေအရအသက်ခံရသူစူရီဟာရဲတွေကအကာအကွယ်ပေးခံထားရသူဖြစ်ပြီးစစ်ဘာသာဝင်တွေကသူတို့ရဲ့ယုံကြည်မှုကိုစော်ကားတဲ့အတွက်သူ့ကိုစိတ်ဆိုးဒေါသထွက်နေကြတယ်လို့ပြောဆိုပါတယ်။သူဟာစစ်ဘာသာဝင်မျိုးသမီးတွေကိုစော်ကားပြောဆိုမှုနဲ့အခါကြီးလန်း
ဘက်နိုင်ဖန်ရက်ွက်သေးကထိုင်းလူမျိုးပိုင်နေတဲ့အင်ကိုနိုဝင်ဘာလ5ရက်နေ့စနေနေ့ကမြို့တာဝန်ရှိသူတွေနဲ့အတူရဲနဲ့စစ်တပ်ပူးပေါင်းရှာဖွေတာမှာလက်နက်56လက်နဲ့အတူထိုင်းနိုင်ငံသားတဦးကိုဖမ်းမိခဲ့ပါတယ်။ရှာဖွေရေးကိုမဲဆောက်မြို့ပိုင်နိုင်စုံချိုင်းကိုတိုင်ဦးဆောင်ခဲ့တာဖြစ်ပါတယ်။တိုင်ကြားတဲ့အတွက်နယ်မြေရဲတပ်ဖွဲ့နဲ့ထိုင်းစစ်တပ်ပူးပေါင်းအဖွဲ့တွေကဝင်ရောက်ရှာဖွေခဲ့ကြတာပါ။ဖမ်းမိတဲ့တနတ်တွေဟာတရားဝင်လိုင်စင်ရှိတဲ့တနတ်တွေဖြစ်တယ်ဆိုပြီးပိုင်ရှင်ဖြစ်တဲ့ထိုင်းနိုင်ငံသားကထွက်ဆိုခဲ့ပေမဲ့လက်နက်အားလုံးကိုရဲစခန်းပို့ပြီးအသေးစိတ်စစ်ဆေးမယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။လက်နက်မောက်ကိုခိုင်းတွေကိုဖော်ထုတ်ဖမ်းဆီးနေတာဖြစ်တယ်ဆိုပြီးထိုင်းရဲချုပ်တော့ဆော့ဇွန်ဝီမွန်ကသတင်းတောက်တွေကိုထိုင်းဘာသာနဲ့အခုလိုပြောသွားပါတယ်။
ว่าเขาจะขยายเวลาไหมหรือโกนเฉพาะมรดกไหมไม่ใช่แบบยกเลิกไปเลยคือมันยังไม่ได้จบตรงนี้เพราะว่าพี่ก็บอกแล้วว่าเรายังไม่ได้
ကျွန်တော်တို့အနေနဲ့လက်နက်မှောင်ကိုခိုင်းတွေကိုစုံစမ်းဖော်ထုတ်ဖမ်းဆီးနေပါတယ်။စုံစမ်းစစ်ဆေးရေးအဖွဲ့တွေရဲ့ဖော်ထုတ်ချက်တွေကိုတော့အစိုးရတာဝန်ရှိသူတွေထံတင်ပြလုံဆောင်သွားမှာပါဆိုပြီးထိုင်းဘာသာနဲ့ပြောသွားပါတယ်။ထိုင်းနိုင်ငံမှာလက်နက်ကင်ဆောင်ခွင့်နဲ့ပတ်သက်လို့တရားဝင်လိုင်စင်နဲ့ဝယ်ယူခွင့်တွေကိုချထားပေးပါတယ်။ဒါပေမဲ့လက်နက်မှောင်ကိုခိုင်းတွေကတော့တရားဝင်လက်နက်ဝယ်ယူခွင့်လိုင်စင်တစ်ခုကိုပဲမိတူပွားပြီးတနက်မျိုးစုံဝယ်ယူနေတာတွေ့ရတယ်ဆိုပြီးရဲတပ်ဖွဲ့ကပြောပါတယ်။ တနက်ဝယ်ယူခွင့် license တစ်ခုကိုမိတူ900လောက်ထိပွားပြီးပြည်နယ်တွေမှာလက်နက်မှောင်ကိုသမားတွေကလက်နက်တွေဝယ်ယူနေတယ်လို့လည်းရဲတပ်ဖွဲ့ရဲ့ထုတ်ပြန်ချက်တွေမှာဖော်ပြပါရတယ်။ဒီလက်နက်မှောင်ကိုခိုင်းနေဟာထိုင်းမြန်မာနယ်စပ်မြို့တွေဖြစ်တဲ့မဲဆောင်မြို့နဲ့မဲဆိုင်မြို့တွေကနေတဆင့်မြန်မာပြည်ဘက်ကိုရောင်းချနေတာတွေကိုလည်းစစ်ဆေးတွေ့နေရတယ်လို့ထိုင်းရနာပိုင်းတွေကိုကိုးကားပြီးထိုင်းသတင်းတွေမှာဖော်ပြကြပါရယ်ထိုင်းမြန်မာနယ်စပ်မဲဆောင်မြို့မှာတော့လက်နက်မှောင်ကိုသမားတွေစီကလက်နက်တွေဖမ်းမိတာတွေရှိတယ်လို့ပိုင်ရှင်မဲ့လက်နက်တွေလည်းဖမ်းမိတာတွေရှိနေပါရယ်ရှင်
ထိုင်းနိုင်ငံကဒီ VOA သတင်းတော်မယ်ရေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ခင်ဗျာ။သတို့ရှင်များခင်ဗျာကဘာကြီးမှာပြဿနာအတက်ဆုံးကတော့ပလတ်စတစ်အမှိုက်တွေပဲဖြစ်ပါတယ်။အဲ့တော့ဩစတြေးလျနိုင်ငံမှာတစ်ခါသုံးပလတ်စတစ်အသုံးပြုမှုတားမြစ်တဲ့အစီအစဉ်တရက်ကိုအရှိန်မြှင့်လှုပ်ဆောင်လာပါတယ်။တနိုင်ငံလုံးအတိုင်းအတာနဲ့စွန့်ပစ်ပစ္စည်းနှဲပေါအောင်ကြိုးပမ်းမှုတစ်စိမ်တစ်ပိုင်းအဖြစ်နဲ့ဇွန်လကလေးကနေပလတ်စတစ်အိတ်သုံးဆွဲမှုတားမြစ်ထားတဲ့လူဦးရေအများဆုံးနေထိုင်တဲ့ဒီ New South Wales ပြည်နယ်မှာနောက်ထပ်ကန့်သတ်ချက်တွေကိုတိုးမြှင့်လိုက်ပါတယ်။ Sydney မြို့ကနေ Fame မှာစာပေးပို့တဲ့ဒီသတင်းလွှာကိုဒေါခင်မျိုးသက်ကပြောပြမှာဖြစ်ပါတယ်ဗျာ
။ Australian နိုင်ငံ New South Wales ပြည်နယ်မှာဇွန်ခင်းထားအချိုရေးတောက်တဲ့ပိုက်နဲ့ plastic လုံးလေးတွေပါတဲ့ခေါင်းလျှော်ရည်အပါဝင် plastic အသုံးဆောင်အတော်များများကိုမသုံးစွဲဖို့အတွက်တားမြစ်လိုက်ပါတယ်
။ Single-use plastics are filling our environment.And killing our wildlife. That's why certain single-use plastics are being banned in New South Wales from November 1st.
The car don't plastic ပစ္စည်းတွေကဝင်းကျင်မှာပြည်နေပြီးကျမတို့ရဲ့ဒေါ်ရိုင်းသဘာဝကိုဖျက်ဆီးနေပါတယ်။ဒါကြောင့် New South Wales မှာနိုဝင်ဘာတရက်ကစပြီးတစ်ခါသုံး plastic တွေမသုံးဖို့ပိတ်ပင်တာပါ။ plastic မသုံးဘဲတခြားပစ္စည်းကိုပြောင်းသုံးကြပါ
။ New South Wales ပြည်နယ်ရင်plastic ဆံပစ်ပစ္စည်းတွေရော့သွားအောင်လုပ်တဲ့လှုပ်ရှားမှုမှာ plastic အိတ်ကြောင့်အသက်မရှူနိုင်ဖြစ်နေတဲ့လက်တကောင်ရဲ့ပုံတွေကိုတွေ့နိုင်ပါတယ်။တဘာဝဝင်းကျင်တဲ့အမွေးနှစ်ဆိုင်ရာဝန်ကြီး James Griffin က September လမှာထုတ်ပြန်တဲ့ကြေညာချက်မှာတော့အခုလိုတားမြစ်ပိတ်ပင်မှုဟာတစ်ခါသုံး plastic အစားတခြားပစ္စည်းတွေကိုအကြီးအကျယ်ပြောင်းလဲသုံးစွဲဖို့လှုပ်ဆောင်မှုရဲ့အစပဲရှိသေးတယ်လို့ပြောပါတယ်။ဒါဟာလာမယ့်အနှစ်20အတွင်း plastic ပစ္စည်းပေါင်း 1.8 ဘီလီယံလောက်အမိုက်ပုံတွေကိုရောက်မလာအောင်လုပ်နိုင်မယ်လို့လည်းသူကခန့်မှန်းပါတယ်။ Queensland နဲ့ Victoria ပြည်နယ်အာဏာပိုင်တွေကလည်းရှစ်နှစ်မှာအလားတူတားမြစ်ချက်တွေထုတ်ပြန်ဖို့ရှိနေပါတယ်။တဘာဝဝင်းကျင်အရေးဆောင်ရွက်နေသူတွေကတော့အခုလိုဥပဒေတွေပြဋ္ဌာန်းတာကိုကြိုးစားခဲ့ကြပါမယ်။အခုတည်းပိုးပြီးလှုပ်ဆောင်ဖို့လိုနေသေးတယ်လို့ပြောပါတယ်။ Australia အနော်ဝင်းကျင်ထိန်းသိမ်းအဖွဲ့ AMCS က Shane Kako ကတော့recycle လို့ခေါ်တဲ့ပစ္စည်းတွေပြန်ပြီးအသုံးပြုမှုကိုတိုးတက်အောင်လုပ်ဖို့လည်းလိုအပ်တယ်လို့ VOA ကိုပြောပါတယ
် Every wrap pack and snack at a supermarket these days is covered in plasticWe can get rid of some of those single-use plastics that are highly littered and regularly ending up in our oceans, like cups and straws and takeaway containers.
Cookie supermarket တွေမှာအစားအသောက်ပစ္စည်းတွေကို plastic တွေနဲ့ထုတ်ပိုးလာကြပါတယ်။တခါတော့ plastic ပစ္စည်းတွေကခွက်သေးအချွေတောက်တဲ့ပိုက်တွေဘူးတွေနဲ့ plastic အိတ်လိုပစ္စည်းတွေဟာပင်လယ်သမုဒ္ဒရာထဲပဲရောက်သွားပြီးအမှိုက်ဖြစ်သွားတဲ့အတွက်အချို့ကိုမသုံးမှုဖယ်ရှားပစ်နိုင်ပါတယ်။ဒါဟာတကယ့်ကိုအရေးကြီးပါတယ်။ဒါပေမဲ့တစ်ချိန်တည်းမှာပဲအရာရာတိုင်းကိုပလတ်စတစ်နဲ့ပဲထုတ်ပိုးနေကြတော့ပြန်လည်အသုံးပြုဖို့ထိထိရရောက်မလုပ်နိုင်တော့ပဲဒီအမှိုက်တွေကမြေဖို့တာဒါမှမဟုတ်သမုဒ္ဒရာတွေထဲမျောပါတာမျိုးနဲ့ပဲအဆုံးသတ်ရလေရှိပါတယ
် New South Wales ပြည်နယ်ကပြည်ပင်မှုတွေထဲမှာတစ်ခါသုံးပလတ်စတစ်ပိုက်တွေဇွန်ခင်းဓာတ်နဲ့ခွက်တွေပါဝင်ပါတယ်လူရည်ထုတ်တဲ့ဒီပြည်နယ်ရင်ထုတ်ပြန်တဲ့ဒီတားမြစ်မှုအစ်စ်ထဲမှာ အစားအစာထက်ပေါ်လီစတိုင်ရင်ဖော်ဘူးတွေလည်းပါတယ်လို့မျက်နှာကိုနဲ့သဘင်အတွက်ထုတ်လုပ်တဲ့မိုက်ခရိုပလတ်စတစ်အလုံးလေးတွေထည့်ထားတဲ့ပစ္စည်းတွေလည်းပါပါတယ်ဒီတမ်းမြစ်ချက်တွေကိုချိုးဖောက်တဲ့လုပ်ငန်းရှင်တွေဟာဒေါ်လာတောင်းနဲ့ချီဒဏ်ဝင်ဆောင်ရနိုင်ပါတယ်ဩစတြေးလျနိုင်ငံမှာလက်ရှိပလတ်စတစ်ထုတ်ပိုးမှုအလုံးရဲ့16ရာခိုင်နှုန်းကိုပဲပြန်သုံးနိုင်သေးတာကြောင့်သတ်မှတ်ချက်80ရာခိုင်နှုန်းပြည့်ဖို့အတွက်အများကြီးလိုနေသေးတာပါ
တဘောင်ဝပွန်းကျင်ကိုဘယ်လိုထိမ့်သိမ့်တင်တယ်လဲဆိုတဲ့အကြောင်းအနေနဲ့ပတ်သက်လို့ဒေါခင်မျိုးသက်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာအခုတော့အပတ်စဉ်ကဏ္ဍတွေကိုစတင်ခြင်းပါတယ်ပြိပကအကျန်းဖက်မှုတွေကြောင့်စိတ်တန်ရာရနေတဲ့ကလေးငယ်တွေအကြောင်းနဲ့ပတ်သက်ပြီးဒိုးအတန်အစီအစဉ်မှာတင်ဆက်ထားတာကိုနားဆင်နိုင်ပါပြီဗျာ
အဲ့လိုမလို့ပါနဲ့တပတ်တော့အဲ့လိုမလို့ပါနဲ့ဆိုပြီးတော့အဲ့ဒီပြေးသွားတဲ့ကလေးမအလောင်းလေးနဲ့သူရှိခိုးအဲ့လိုမျိုးပေါ့နော်ဆက်ဆက်ဆက်ဆက်တော့ပြီးတော့တပတ်တော့အဲ့လိုမလို့ပါနဲ့ကြောက်တယ်ကြောက်တယ်ကြောက်တယ်ဆိုပြီးအဲ့လိုမျိုးဖြစ်နေသူကြည့်ရတာတော်တော်ဟိုမိကဲကြမ်းနေတော့မကြည့်ရဘူးကိုယ်ရဲ့သူဖြစ်နေတဲ့ပုံစံအရပေါ့နော
်စစ်ချက်အာနာတင်လိုက်ကလေးကမြန်မာနိုင်ငံတဝန်းဖြစ်ပေါ်နေတဲ့တေကျေပျက်စီးမှုတွေကြောင့်အရွယ်ရောက်ပြီးသူတွေမှာတော့စိတ်ဒဏ်ရာရကြရပါတယ်ဒီလိုဆိုရင်ကလေးငယ်တွေမှာသူတို့ကြုံရတာကိုကင်တွဲဖြေရှင်းနိုင်ဖို့ဘလောက်ခက်နေမလဲဆိုတာတွေးကြည့်ပါမြန်မာနိုင်ငံကပြိပခါတွေကြောင့်နေရဆွန့်ခွာရသူတွေထဲမှာလည်းကလေးက40ရာခိုင်နှုန်းဖြစ်တယ်လို့စေတချီရန်ကခံမှန်းပါတယ်ဒါအပြင်မျိုးပေါ်မှာနေတဲ့ကလေးတွေကိုတော့အကြမ်းဖက်မခံရအောင်အကာအကွယ်မပေးနိုင်တော့ပါဘူးမင်္ဂလာပါရှင်မြန်မာနိုင်ငံတဝန်းမှာရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်ပတ်စင်ပေါ့ကတ်အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero တို့ကတင်ဆက်ကြားဖြစ်ပါရစေ။ဒို့တန်ရဲ့ဒီတစ်ပတ်ဆောင်ပါကိုတော့ Mayfair Media ဖြစ်တဲ့ဒဝဲဝက်ရဲ့အဖွဲ့သားတွေကတင်ဆက်ပေးမှာဖြစ်ပါရစေ။ဒီဆောင်ပါမှာလုံခြုံရေးအခြေအနေကြောင့်နာမည်တချို့ကိုပြောင်းလဲအသုံးပြုထားပါရစေ။
ပြည်ရဲနှစ်ဧပြီလမှာတော့အသက်9နှစ်အရွယ်မောင်ဖြူဖွေးရဲ့ကဘာငယ်လေးဟာအစစ်စစ်မှောင်မှောင်ပြိုကွဲသွားခဲ့ရပါတယ်။အဲဒီနေ့ကဖခင်ဖြစ်သူကိုသူ့ရှေ့မှာရင်ရိုက်နှက်ဖမ်းဆီးသွားတဲ့မြင်ကွင်းကိုကိုယ်တိုင်ကြုံတွေ့လိုက်ရတာပါ။သူ့မေဒေါ်တနေဝေကဒုတန်ကိုအဲဒီနေ့ဖြစ်စဉ်အကြောင်းပြန်ပြောင်းပြောပြခဲ့ပါတယ်။အိ
မ်မလာဖမ်းလို့ကသူ့ရဲ့အရင်နေရတဲ့ရှင်
။အိမ်မလာဖမ်းလို့ကသူ့ပဲအရင်မြင်ရတယ်ရှင်။သူနဲ့သူ့ဖေနဲ့ရေချိုးပြီးအပြင်မှာထွက်နေတဲ့အချိန်မှာပေါ့ကျမကအနောက်မှာရေချိုးနေတဲ့အချိန်မှာခလေးလေးကသူ့အဖေကိုဖမ်းသွားတာသူတွေ့တယ်သူတွေ့တော့အဖေကိုလက်ထိတ်ခတ်ပြီးတော့ပေါ့နော်ဖမ်းပြီးတော့သူ့အဖေကိုရိုက်နေတယ်တဲ့ဖေဖေကိုရိုက်နေတယ်ဟိုမှာစစ်သားတွေတဲ့အဲ့လိုပြောတယ
်တဲ့နောက်တယောက်ဖြစ်တဲ့မောင်ဖြူဖွေးရဲ့အဖေဥစစောဟာပုံမှန်905ကနဲ့တရားစွဲခံရပြီးထောင်ထဲ2နှစ်ချခံခဲ့ရပါတယ်သူကဘေးအကျဉ်းတော်မှာ9လအကျဉ်းချခံရပြီးလွရဲမစေခင်မှာပြန်လွတ်ခဲ့ပါတယ်ဒီတော့တွင်မှာမောင်ဖြူပွေးတယောက်များစွာငိုခဲ့ရပြီးအဖေကိုတန်တန်တတမြှော်နေတဲ့အကြောင်းမိခင်ဖြစ်သူဒေါ်တနေဝေကအခုလိုပြောပြပါတယ
်တတအရန်မားနေဖြစ်ပြီးဟုတ်ရှိရ
တတအရန်လွမ်းနေဖေဖေကိုဆိုပြီးတော့နေတိုင်းလို့လို့ပြောတယ်ပေါ့နော်အဖေကိုလွမ်းနေစိတ်တန်ရာကသူ့မှာရှိနေတာတခြားမိသားစုတွေပေါ့နော်အဖေနဲ့ဆိုင်ငယ်စီးသွားတာမျိုးဖြစ်ဖြစ်တွေ့ရင်တတဖေဖေနဲ့ဒီလိုဆိုင်ကယ်စီးပြီးသွားချင်တယ်လို့ပြောတယ
်စစ်တပ်အာဏာသိမ်းလိုက်ကလေးကကြုံတွေ့ရတဲ့အကြမ်းဖက်မှုတွေကြောင့်မောင်ဖြူဖွေးလိုပဲစိတ်သက်တမ်းရာရတဲ့ကလေးများစွာရှိနေပါတယ်နိုင်ငံရေးအကျဉ်းသားများကုညီဆောင်ရှောက်ရေးအသင်း AAPP ရဲ့ထုတ်ပြန်ထားချက်အရပြိပခအတွင်းအသက်ခံရတဲ့ကလေးကလည်းအနည်းဆုံး239ဦးရှိပါတယ်မကြသေးခင်ကစကိုင်းတိုင်းဒီပင်းနယ်တွေကလက်ရကုံကြီးရွာရဲ့ကျောင်းတစ်ကျောင်းပေါ်စစ်တပ်ကဒေချောင်းတိုက်ခတ်မှုလုပ်ခဲ့တဲ့တွေးပြက်ဖွယ်ဖြစ်ရအတွင်းမှာအနည်းဆုံးကလေး6ဦးသေဆုံးခဲ့ပါတယ်ဒီကလေးငယ်တွေသေဆုံးမှုကနိုင်ငံတကာအတိုင်းအဝိုင်းကိုအံ့ဩတုန်လှုပ်စေခဲ့ပါတယ်နိုင်ငံတကာလူသားချင်းစာနာမှုအကူအညီပေးရေးဥပဒေတွေမှာတော့နိုင်ငံသားအနေနဲ့ကလေးတွေကိုကာကွယ်ပေးထားသလိုကလေးငယ်တွေဟာထိခိုက်လွယ်တဲ့အတွက်အထူးအကာအကွယ်ပေးထားပါတယ်ဒါပေမဲ့လည်းမြန်မာကလေးငယ်တွေကတော့အကြမ်းဖက်မှုနဲ့အနှိတ်ထယုံတွေကနေအကာအကွယ်မဲ့နေသေးပါပြီးရတဲ့နှစ်စက်တင်ဘာလကတနင်္သာရီတိုင်းလောင်းလုံးမြို့နယ်ကပောက်ကွဲမှုတစ်ခုအတွင်းသူ့ဆွေမျိုးတွေအသက်ခံရတာကိုအသက်9နှစ်အရွယ်မောင်ကန်ကောင်းမြင်ခဲ့ရပါတယ် ရကျွေးအုပ်ချုပ်ရေးမှူးတူးကိုဦးတည်တိုက်ခိုက်တဲ့ဘုံပေါက်ပွဲမှုမှာဆယ်ကျော်သက်မိန်းကလေးငယ်တဦးနဲ့အမျိုးသမီးကြီးတဦးသေဆုံးခဲ့ပါတယ်။ပေါက်ပွဲမှုဖြစ်ဖြစ်ချင်းမောင်ကန်ကောင်းဖြစ်သွားတဲ့ပုံစံကိုသူ့မိခင်ဒေါ်ဖြူတီကအခုလိုပုံဖော်ပြောပြပါတယ
်။သူ့အဲ့ဒီချိန်မှာသူ့မိရတော့လေကိုကိုလည်းဘယ်လိုပြောမလဲသူ့တာလေးချီချီရောရုတ်တရက်ကိုအဲ့လိုမျိုးကလေးတအားတောက်နေတော့တုံယုံပြီးတော့အဲ့ဒီလိုဖြစ်ဖြစ်နေတဲ့အချိန်မှာကိုကအဲ့လိုချီပြတော့ဘာမှမဖြစ်တော့ဘူးမရှိတော့ဘာမှဖြစ်တော့ဘူး။အဲ့လိုမလို့ပါနဲ့တတတို့အဲ့လိုမလို့ပါနဲ့ဆိုပြီးတော့ဒီအဲ့ဒီပေးသွားတဲ့ကလေးမှအလောင်းလေးလည်းသူရှိခိုးအဲ့လိုမျိုးပေါ့နော်ဆက်ဆက်ဆက်ဆက်တော့ပြီးတော့တတတို့အဲ့လိုမလို့ပါနဲ့ကြောက်တယ်ကြောက်တယ်ကြောက်တယ်ဆိုပြီးအဲ့လိုမျိုးဖြစ်နေသူကြည့်ရတာတတတို့မိကဲ့ရဲ့နေနဲ့တော့မသိရဘူးကိုရဲ့သူဖြစ်နေတဲ့ပုံစံအရပေါ့နော
်အဲ့ဒီလို PDF ကစစ်တပ်ထောက်ခံသူဒါမှမဟုတ်တဲ့ရင်ပေးလို့ဆွဆွဲတက်ခတ်မှုတွေထဲမှာအသက်ခံရတဲ့ကလေးတွေရှိတယ်လို့မျက်မြင်တွေ့ခဲ့ရတဲ့ကလေးတွေလည်းရှိပါတယ်။အခုဖြစ်ရအပေါင်းဝင်လောင်းလုံးမျိုးနဲ့တခုထဲမှာတက်ခတ်မှု၃ခုအတွင်းကလေး၃ခုတည်ဆုံးခဲ့တာပါ။ဒီလိုမျိုးဖြစ်စဉ်တွေအပေါင်းဝင်ကလေးတငယ်တွေအပေါ်ပြုမှုဆက်ဆံရမယ့်မူဝါဒတွေလိုက်နာရမယ့်စည်းမျဉ်းတွေကိုအမျိုးသားညီညွတ်ရေးအစိုးရ NUG ကချမှတ်ထားတာတွေရှိပြီးပြည်သူ့ကာကွယ်ရေးတပ်တွေအနေနဲ့အဲ့ဒီအချက်တွေကိုလိုက်နာဆောင်ထိန်ကြဖို့အမြဲတိုက်တွန်းနေတယ်လို့လောင်းလုံးမြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ဝင်ဦးဟိန်ထက်ကဆိုပါတယ်ကျွန်
တော်တို့လောင်းလုံးမြို့နယ်မှာဆိုရင်ဟိုဒီလိုဖြစ်စဉ်တွေကျွန်တော်တို့ဟိုအထူးသဖြင့်ဒီပဋိပက္ခအတွင်းမှာပေါ့လေအာကလေးတွေတိတ်ဆုံးမှုဆိုတဲ့အခြေအနေမျိုးတွေကျွန်တော်တို့ကြုံရတဲ့ဟာမျိုးတွေရှိတယ်ပေါ့လေအဲ့တော့ဒီလိုအခြေအနေမျိုးတွေဆိုရင်လည်းအဲကျွန်တော်တို့ဟိုသက်ဆိုင်ရာကာကွယ်ရေးတပ်ဖွဲ့တွေနဲ့ကျွန်တော်တို့ချိတ်ဆက်ပြီးတော့ဒီလိုဖြစ်စဉ်တွေကိုတာဝန်ယူတာဝန်ခံရှိရှိဟိုတာဝန်ယူဖို့ဆိုတဲ့ဟာမျိုးတွေပေါ့လေဆိုတော့သူတို့ရည်ရွယ်ချက်ရှိရှိရတော့ဟုတ်ဘူ
းကလေးသူငယ်ထိခိုက်မှုအပါအဝင်မင်္ဂလာကစံနှုန်းတွေကိုမလိုက်နာတဲ့တပ်ဖွဲ့ဝင်တွေနဲ့တပ်ဖွဲ့ဥဆောင်သူတွေကိုအရေးယူနိုင်ရည်နဲ့ပတ်သက်ပြီးလက်ရှိချိန်မှာတော့တရားစီရင်ရန်ရဲတွေမရှိသေးပေမဲ့မှတ်တမ်းတင်တာမျိုးတွေလှုပ်ဆောင်ထားတယ်လို့ဦးဝင်းထက်ကပြောပါတယ်တဝဲကစစ်တပ်ပြစ်မှတ်တွေကိုတိုက်ခိုက်နေတဲ့ဒေါင်းမင်းစစ်စင်ရဲ့အဖွဲ့တာဝန်ရှိသူရဲဘော်ကြောက်ခဲကတော့ကလေးတငယ်ကိုဝင်ဆောင်နဲ့မတန်ဆွမ်းလိုမျိုးထိခိုက်လွယ်တဲ့အုပ်စုဝင်တွေထိခိုက်မှုမရှိအောင်မရှင်ရေးဆွဲခြင်းကလေးကတေချာစီစစ်ပြီးလှုပ်ဆောင်နေတယ်လို့ဆိုပါတယ်
။ဘယ်ဘက်ကပဲလှုပ်လို့ကျွန်တော်ထင်တယ်ဒီကလေးတငယ်ဆိုတာအင်မတန်မှဒီနိုင်ငံရဲ့အနာဂတ်ဖြစ်တယ်ပေါ့။နောက်တစ်ခုကဒီရှင်ဝရကဒီကလေးတငယ်ကိုလုံးဝဟိုခြိခိုက်နှချောင်လှုပ်တဲ့ဟာတွေကကျွန်တော်တို့ကဘယ်လိုဘယ်လိုမှလက်ခံနိုင်တဲ့အကြောင်းမရှိဘူး။ကလေးတငယ်ဆိုတာကျွန်တော်တို့ကဟိုဆောက်ဆရမဲ့သူတွေဖြစ်တယ်ပေါ့နော်သူတို့မှဘာမှဟိုနားမလဲတဲ့ဟိုဖြစ်တယ်ပြီးကင်းစင်တဲ့ပုံကိုယ်ကြီးဖြစ်တယ်ဒါကြောင့်မို့လို့ဒီလှုပ်တဲ့လှုပ်တဲ့ဒီဟိုအီရွယ်ဒီဖြစ်စီမီရွယ်ဒီဖြစ်စီအဲ့လိုမျိုးလှုပ်လိုက်တဲ့အဖွဲ့တွေကိုတော့ကျွန်တော်တို့ဟိုရှုတ်ချရတယ်ဗ
ျပရိပခဖြစ်ပွားတဲ့ဒေသကကလေးတွေဟာမိသားစုဆုံးရှုံးရတာနဲ့အင်ကဆုံခါဖို့ဖိအားပေးခံရတာတွေကြောင့်စိတ်ထန်ရရနိုင်ခြင်းများပါတယ်။ဒဝဲကမေတ္တာလည်းမိပါမဲ့ခေရဆိုရင်တိုက်ပွဲအတွင်းပြစ်ခတ်မှုတွေကြောင့်ဧပြီလအတွင်းကနေရပြောင်းရွှေ့ခဲ့ရပါတယ်။အဲ့ဒီမိပါမဲ့ကလေးခေရမှာကလေး30နေပါရှိပြီးကလေးတွေဟာတိုက်ပွဲရဲ့အနှိဋ္ဌာယုံလက်နက်ကြီးပေါက်ကွဲတဲ့တနတ်တန်တွေကြောင့်မှစိတ်ထန်ရတွေနဲ့ရှင်တန်နေရတယ်လို့ခေရရဲ့ဆရာမတစ်ယောက်ကပြောပါတယ
်။ကလေးနဲ့ရပါတာနှလုံးထိတာပေါ့နော်နှလုံးရောက်တာနာမည်ချေတောင်းရတယ်ချေတောင်းတဲ့ခါကုင်းင်းနဲ့အရှင်ပြလာတယ်နောက်တော့တဲ့မဲ့တယောက်ကြတဲ့တက်တာသွားတယ်ဗောနောသူကဆေးရုံစစ်ခန်းသွားပြတဲ့အခါကျတော့နည်းနည်းလေးအရှင်ပြလာပါတယ်လို့ဟုတ်ဆေးရုံစစ်ခန်းပြတဲ့ဆိုပြောလဲဆိုတော့ဒီကလေးမတယောက်လေပြီးတော့လူတွေအကျယ်ကြီးပြောလည်းမရဘူးစိနတ်ဆိုင်ချမ်းလည်းမရဘူးပြီးတော့ဆိုင်ချတန်ချမ်းလည်းမရဘူးစိနတ်ဆိုင်ချမ်းလိုက်တဲ့အခါကျတော့ကလေးကထမ်းငိုလာတာဗောနောထမ်းငိုပြီးတော့လူကြီးစီမှာသွားပြီးတော့ကြောက်တယ်ကြောက်တယ်ကြောက်တယ်ဆိုပြီးတော့ထမ်းငိုလာပြီးတော့သူ့ရဲ့အခြေအနေတွေအေးသွားတာဗောနော
ဒီလိုမျိုးပြိပခတွေနဲ့စစ်ပွဲတွေဟာကလေးတွေမှာရေရှည်စိတ်ဓာတ်ရဖြစ်စေတယ်လို့ကျွမ်းကျင်သူတွေကဆိုပါတယ်ကလေးငယ်တွေဟာစိတ်ဓာတ်ရရစေရဖြစ်ရတွေထက်ကြုံလာတဲ့အခါမှာရုပ်တရက်အရင်ကကြုံမှုတဲ့စိတ်ဓာတ်ရတွေပြန်ပေါ်လာတာဒါမှမဟုတ်မမေ့နိုင်ပဲရေရှည်ခံစားနေရတာမျိုးဖြစ်နိုင်ပါတယ်ကလေးတွေအပေါ်ဘလို့တက်ရောက်မှုတွေရှိနေလဲဆိုတာကိုတော့စစ်ပညာရှင်တဦးကဒုတန်ကိုအခုလိုရှင်းပြပါတယ
်အဓိကတက်နေကြခံစားစေဖြစ်တယ်เนี่ย trucks ป่ะเนาะ trucks ไปเรียนป่ะตัวเค้าก็ไม่ยอมเนาะต้องกว่าขึ้นละแล้ว fear anxiety ป่ะเนาะซื้อเองตกก็ยังจี้เทียบเยอะเนาะกว่าบาดันมาไม่เผ่ละอจี้ป่ะกว่าเนาะอเทเลนี่อ่ะ ไอ้ก็ตู้เนี่ยป่าวเว้นจริงตู้จုံตู้เนี่ยหลุดเดียวเนี่ยอันนี้ก็ไม่ดูไหนหมู่ตาမျိုးสิเลยป่ะเอาไปแล้วเนาะ
ปอกกล้วยหมู่ผิดเส้นจอกมีต้าสุวินฤติส่งหน้าก็เห็นละยะได้ลองๆหมู่เนี่ยก็งาเนี่ยอยู่หมองกันก้าวเนี่ยเมฆเงินก็တော့คลี้ฤมาอခုหลุမျိုးสิทธิ์ได้อย่างนี้ไม่ผิดเสียจนบ่รู้หลุပြောว่าได
้คลี้ๆนี่เนี่ยใส่แค่มาปอนเนาะไอ้หลุใส่ชิไก่ดายายอมมาหาลีฤได้ไอ้หลุမျိုးไม่ผิดเสียปอนเนาะตรุชิมาแล้วไอ้หลุนี่แหละไม่ผิดเสียมั้ยကတူမလည်းညီမတို့ကလည်းအဲ့လိုမထိတ်ဆိုင်ဖြစ်တာတော့အမှန်ပါပဲသူကလေးလေးလေးသူကအခုဖြစ်သွားရင်နောက်ထပ်သူတို့မှနောက်ဆက်ကြရပါနေတယ်လေအဲ့လိုမျိုးငငယ်တဲ့ဟာကိုအခုဖြစ်ပြီးဖြောက်လို့မရသေးဘူးပေါ့နော်ကလေးလေးကငယ်သေးတယ်ဆိုတော့အဲ့လိုမျိုးလေးကလေးလေးရှိမှအဲ့လိုမျိုးလေးလို့မဖြစ်ဖြစ်ချင်ဘူးညီမအဲ့လိုတော့ပြောစီမင်း
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းနေမယ်လို့ဒိုးအတန်အခွေသားတွေကမျှော်လင့်ပါတယ်။ဒိုးအတန်အစီအစဉ်ကိုနားဆင်ပေးရတဲ့အတွက်ကျေးဇူးအချူတင်ရှိပါရဲ့ရှင်
။ Frontier မြန်မာဝိုင်းတော်သားတွေတင်ဆက်တဲ့ဒိုးအတန်အစီအစဉ်ဖြစ်ပါတယ်ခင်ဗျာ။တိတ်မကြခင်မှာပဲဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကဘာတပတ်တွင်းထိတ်တန့်မြန်မာနဲ့ကဘာကသတင်းတွေကိုတင်ဆက်သွားဖို့ရှိပါတယ်ဗျာ။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ကလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ။ One click ကလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
။မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ။မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။VOA American တန်ရဲ့မြန်မာပြည်တွင်းတနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ3249လှမ်းလှမ်းမီတာ190အပြင် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာကပါဓာတ်ရိုက်နားဆင်နိုင်တာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့ကဘာနဲ့မြန်မာကထိတ်တန့်ရောက်တပတ်တွင်းသတင်းတွေကိုမတင်ဆက်ခင်မှာဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကဘာဆိုတဲ့အပတ်စဉ်ကဏ္ဍကိုအရင်တင်ဆက်ပါမယ်။ဂျပန်နိုင်ငံတိုကျိုမြို့တော်မှာလိန်တူစုံမဲ့သူတွေကိုဇုံတွဲဖြစ်ကြောင်းအတိအမှတ်ပြုထောက်ခံစာထုတ်ပေးနေပါပြီ။ဒါပေမဲ့လက်ထပ်ထိန်းများတာကိုဥပဒေအရတရားဝင်ခွင့်ပြုသေးပါဘူး။လိန်တူလက်ထပ်တာကိုတရားရုံးနဲ့လွှတ်တော်ကဥပဒေကြောင်းအရလက်ခံဖို့ဘယ်လိုအခြေအနေတွေရှိပါသလဲ။ဂျပန်နိုင်ငံမှာနှစ်ပေါင်း40ဝန်းကျင်နေထိုင်လာခဲ့တဲ့စာရေးဆရာကိုသိန်းတူကျော်နဲ့ဦးတင်မောင်တန်းတို့ဆွေးနွေးထားပါတယ်ခင်ဗျာ။
2015ခုနှစ်မှာဒိုဂျိုကရှီဘူယာဖျိုင်မှာလိန်ထူအတွဲတွေကိုအတိမတ်ပြုလိုက်ကြဲကဆိုလို့ရှိရင်ဒိုဂျို